င်ငံမှာလွန်ခဲ့တဲ့သတင်းပတ်အတွင်းနိုင်ငံတော်ဝန်ရေးကြီးမှုကြောင့်တည်ဆုံးသူဦးရေ20ကျော်သွားပြီလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒါဟာနှစ်နှစ်အတွင်းစံချိန်တင်လောက်အောင်ရေးကြီးခဲ့တာဖြစ်ပါတယ်။စက်တင်ဘာလလယ်ကစပြီးခရိုင်ပေါင်း89ခုတည်းက32ခရိုင်လောက်ရေးကြီးတဲ့ဒဏ်ကိုခံရတာမို့လူပေါင်း23ဦးတည်ဆုံးခဲ့ရတာလို့တဘာဝ BND ရဲ့ကာကွယ်ရေးဆိုင်ရာတာဝန်ခံတွေကပြောပါတယ်။ခရိုင်ပေါင်း25ခရိုင်မှာအခုချိန်ထိရေလွှမ်းမိုးနေဆဲဖြစ်ပြီးလူပေါင်း3000နီးပါးရေဘေးဒဏ်တင်ခဲ့ရပါတယ်။ VNN နိုင်ငံမှာတော့အင်္ဂါနေ့ကတိုက်ခိုက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းကြောင့်လူ3ဦးအနည်းဆုံးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။တနာ62မိုင်လုံးနဲ့လေပြင်းတိုက်ခိုက်ခဲ့တာကြောင့်အိမ်ပေါင်း3000နီးပါးလောက်ပျက်စီးဆုံးရှုံးခဲ့ရတာပါ။မုန်တိုင်းဥတီတိုက်ခိုက်မဲ့ဒေသတွေမှာထောင်ပေါင်းချီရှိတဲ့ဒေသခံတွေကို VNN အာဏာပိုင်တွေကမုန်တိုင်းနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ပါတယ်။မုန်တိုင်းကြောင့်လျှက်စစ်မီးတွေလည်းပြတ်တောက်ခဲ့တယ်လို့ဆိုပါတယ်။တောင်တရုတ်ပင်လယ်ပြင်ကိုဗဟိုပြုတိုက်ခိုက်ခဲ့တဲ့ဝူတစ်မုန်တိုင်းကြောင့်တရုတ်ငါးဖမ်းသင်္ဘောအနည်းဆုံး3ဆင့်လောက်နစ်မြုပ်ခဲ့ပြီးငါးဖမ်းလုံသားဒါဇင်နဲ့ချီပျောက်ဆုံးနေပါတယ်။တရုတ်အစိုးရရဲ့ဆင်ဟွာသတင်းဌာနထုတ်ပြန်ချက်အရတနင်္ဂနွေနေ့ကတိုက်ခဲ့တဲ့မုန်တိုင်းကြောင့်ငါးဖမ်းလုံသား84ဦးလောက်ပျောက်ဆုံးနေပြီး14ဦးကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။